ပြည်ထောင်စုရုရှားသမ္မတတို့ဟာဒီနေ့ BJ အိုလံပစ်ပွဲဖွဲ့ပွဲမတိုင်ခင်မှာလူချင်းတွေ့ပြီးအနောက်အုပ်စုဆန့်ကျင်ညီညွတ်ပြလိုက်ကြပါတယ်။ယူကရိန်းရေးအမေရိကန်ပါဝင်နောက်နိုင်ငံတွေနဲ့ပိုတင်းမာလာခြင်းတရုတ်သမ္မတရှီကျင်းပင်နဲ့ဒီနေ့ BJ ဆောင်းရွာဒီအိုလံပစ်ဖွဲ့ပွဲမတိုင်ခင်လေးမှာလာတွေ့ခဲ့တဲ့ရုရှားသမ္မတဗလာဒီမာပူတင်ကထူးခြားတဲ့ဆက်ဆံရေးပါလို့ဆိုပါတယ်။ဒီနေ့တောက်ကြမှာဖွဲ့ပွဲကျင်းပခဲ့တဲ့2022ခုနှစ် BJ အိုလံပစ်ပွဲပြင်ပမှာနှစ်နှစ်အတွင်းတရုတ်သမ္မတနဲ့လူချင်းပထမဆုံးတွေ့တဲ့နိုင်ငံခေါင်းဆောင်ဖြစ်သူသမ္မတပူတင်ကမဟာဗျူဟာလက်တွဲပေါ်စိတ်သက်ကိုအခုလိုခြေကျူးလိုက်ပါတယ်
။ Что касается наших двусторонних отношений, то они развиваются действительно поступательно.
ကျွန်တော်တို့နှစ်ဖက်ဆက်ဆံရေးကယင်းနည်းနီးစပ်မှုနဲ့မဟာဗျူဟာလက်တွဲပေါ်ဖြစ်မှုစိတ်သက်နဲ့အတူတိုးတက်ဖြစ်ထွန်းလာနေတာပါ။တကယ်တမ်းကမကြုံစဘူးအဆင့်အထိကိုရောက်လာတာပါ။အကျိုးတူတိုးတက်ရေးနှစ်ဖက်လုံးတည်ဆောက်ယူလာတာကိုအထောက်အကူပြုတဲ့ဂုံသိက္ခာကြီးမားတဲ့ဆက်ဆံရေးဥပမာတစ်ခုပါလို့သမ္မတပူတင်ကပြောသွားတာပါ။တရုတ်ရုရှားတရားဝင်မဟာမိတ်စာချုပ်မရှိတဲ့အချိန်မှာတရုတ်လူခွင့်ချုပ်ဖောက်မှုကြောင့်အခုအိုလံပစ်ပွဲကိုအမေရိကန်နဲ့အနောက်နိုင်ငံတွေဘက်ကတပိတ်မှောက်ထားချိန်မှာဒီပွဲအတွက်ဂုံယူဝင်ကြွားနေတဲ့တရုတ်သမ္မတရှီကလည်းတရုတ်နှစ်တကူရောက်ချိန်ရောက်လာတဲ့နမိတ်ကောင်းမဲ့ဆက်ဆံရေးပါလို့တရုတ်ဆိုရပိုင်းသတင်းမှာဖော်ပြခဲ့ပါတယ်ခင်ဗျ။